မြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်နေမှုအပေါ်ကန့်ကွက်တဲ့အနေနဲ့ဒီနေ့နိုင်ငံအနှံ့မှာအစိုးရဝန်ထမ်းတွေပါဝင်တဲ့အထွေထွေသပိတ်မှောက်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ရန်ကုန်နေပြည်တော်မန္တလေးစကိုင်းမုံရွာတောင်ကြီးပသိမ်တချီလိပ်စတဲ့မြို့ကြီးတွေနဲ့မွန်ပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်အေရဝတီတိုင်းတွေကမြို့တွေအပါအဝင်နိုင်ငံတော်ကမြို့တွေမှာဆရာဝန်တွေအင်ဂျင်နီယာတွေရှေ့နေတွေကျောင်းဆရာဆရာမတွေစတဲ့အစိုးရဝန်ထမ်းတွေပါဝင်ဆန္ဒပြခဲ့ကြပါတယ်။သိမ်းတဲ့ချီရှိတဲ့ဆန္ဒပြသူတွေကဆရာနာရှင်စနစ်အလိုမရှိဒီမိုကရေစီရရှိရေးဒေါအောင်ဆန်းစုကြည်နဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးရေးအဓိကတောင်းဆိုကြပါတယ်။နေရာနှက်မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာအသက်ကြီးငယ်မရွေးလူတန်းစားအလွှာဆောင်ကပြည်သူသိမ့်ချီပါဝင်ကြပါတယ်။အထူးသဖြင့်လူငယ်တွေတက်တက်ကြွကြွပါဝင်ဆန္ဒပြကြတာမြင်ရပါတယ်။ရန်ကုန်မြို့မှာဆန္ဒပြတဲ့အင်ဂျင်နီယာတွေကတယောက်ကသူတို့ဘာကြောင့်ဆန္ဒပြရတယ်လဲဆိုတာကိုအခုလိုပြောပါတယ်
။ဒီဆရာနာရှင်စနစ်ဆိုရကျွန်တော်နောက်ထပ်မျိုးဆက်တစ်ကိုဘယ်တော့မှလက်စင်မကမ်းတော့ဘူးကျွန်တော်တို့လက်ထပ်မှာပဲအမြင့်ပြတ်ချိန်မုံသွားမှာပါပြီးတော့ဒီကျွန်တော်တို့ဒီပြည်သားရေးလူငယ်တွေအားဆိုရင်အခုချိန်မှာအာဆီယံမှာလည်းနောက်ကျကမ္ဘာလည်းမှာလည်းအမြဲတမ်းမျက်နှာငယ်နေရတယ်အဲ့ခါကျတော့ဒါတွေကိုကျွန်တော်တို့မျိုးဆက်သစ်လုံးဝနောက်ထပ်မျိုးဆက်လာမယ့်မျိုးဆက်သစ်ကိုလည်းကျွန်တော်တို့လုံးဝပြီးလက်စင်မကမ်းတော့ဘူ
းချီတက်ဆန္ဒပြသူအမျိုးသမီးကြီးတယောက်ကလည်းသူဆန္ဒပြရတဲ့အကြောင်းကိုအခုလိုပြောပါတယ
်ဆရာနာရှင်ကိုလုံးဝအလုံးမရှိပါဘူးဆရာနာရှင်ကိုဘယ်တော့မှလည်းအလုံးမရှိခဲ့ပါဘူးဘသူအမှလည်းပဲမလုံလောက်ပါဘူးပြီးသူတရားလုံးနေလည်းရရဲဝဲဝဲဆရာပြောကြည့်ပါတယ်
ဒီနေ့ဆန္ဒပြပွဲတော်များများငင်းငင်းချမ်းချမ်းရှိပေမဲ့နေပြည်တော်ကဆန္ဒပြပွဲမှာဆန္ဒပြသူတွေကိုရဲကမိသက်ပိုက်နဲ့ဖြိုခွင်းဖို့ကြိုးစားတဲ့အတွက်တချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။မန္တလေးမြို့ဆန္ဒပြပွဲမှာတော့တန်ဃာတော်တွေပါပါဝင်ဆန္ဒထုတ်ဖော်ကြပါတယ်။သမ္မတအဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်အပါအဝင်အရသာအစိုးရကောင်ဆောင်တွေကိုလွန်ခဲ့တဲ့သတင်းတစ်ပတ်ဖေဖော်ဝါရီလ1ရက်နေ့ကဖမ်းဆီးပြီးတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်မှာမချေနှက်ကြတဲ့အတွက်ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြကြတာဒီကနေ့3ရက်မြောက်နေ့ဖြစ်ပါတယ်။ဒီနေ့ဖေဖော်ဝါရီလ10ရက်နေ့မှာအစိုးရဝန်ထမ်းတွေအလုံးအလုံးမဆင်းကြပဲအထွေထွေသပိတ်မှောက်ကြဖို့အတွက်88မျိုးဆက်ကောင်ဆောင်တွေရဲ့ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကစော်ဩခဲ့ပါတယ်။ဆရာနာသိမ်းမှုအပေါ်ပြည်သူတွေအလုံးငင်းချမ်းတဲ့နည်းနဲ့ကန့်ကွက်နေကြတာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်းအားပေးအသိအမှတ်ပြုကြောင်းထုတ်ပြန်ထားပါတယ်။နိုဗင်ဘာရွေးကောက်ပွဲမှာမဲပသမာမှုရှိနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့တမရော်ကောင်းဆောင်တချို့အာနာသိမ့်ခဲ့တာဟာလုံးဝမှန်ကန်မှုမရှိဘူးဆိုတာပြည်သူတွေရဲ့ဆန္ဒထုတ်ဖော်မှုတွေကပြသနေတယ်လို့ NLD ပါတီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်နက်အားကိုအနိုင်ကျင့်ပြီးပြည်ထောင်စုအစိုးရကိုဖျက်သိမ်းဖို့အားထုတ်မှုဟာပြည်မှုဆိုင်ရာဥပဒေအခန်း6ပါပြဋ္ဌာန်းချက်တွေနဲ့ညီဆွနေပြီးပြည်ထောင်စုနိုင်ငံတော်အစိုးရကိုစန့်ကျင်ကျူးလွန်တဲ့ရာဇဝတ်ပြည်မှုမြောက်တဲ့လုပ်ရဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ထုတ်ပြန်ချက်ထဲမှာထောက်ပြထားပါတယ်။